ပြည်သူပါတီအနေနဲ့တိုင်းရင်းသားဒန်းလူညီမျှရေးနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးကိစ္စအလုံသမားလယ်သမားအခွင့်အရေးနဲ့ရေရှည်တည်တံ့တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စတွေကိုအလေးပေးဆောင်ရွက်သွားမယ်လို့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောပါတယ်
။တစ်ချက်ပြည်သူပါတီဟာနိုင်ငံသားအတိုင်းလူမျိုးမရွေးဘာသာမရွေးကြားမအဆင့်တန်းမရွေးဒန်းလူညီမျှမှုကိုအခြေခံမူအဖြစ်နဲ့ခံယူပါတယ်။နောက်တစ်ခုကတိုင်းရင်းသားဒန်းလူညီမျှရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာပါတီရဲ့တိုင်းသားများနဲ့ပတ်သက်တဲ့အခြေခံမူဖြစ်ပါတယ်။နောက်တစ်ခုကတော့ကြံတဲ့ဟာတွေကကျွန်တော်တို့ဒါလူသမားအခွင့်အရေးလယ်သမားအခွင့်အရေးလူငယ်အစရှိသဖြင့်ဒါတခုချင်းစီနဲ့ပတ်သက်တဲ့မူဝါဒတွေလည်းကျွန်တော်တို့ဒါပါတီရဲ့မူဝါဒတွေဖြစ်တဲ့ထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။အဲ့တော့အဓိကအရေးကြီးတဲ့စီးပွားရေးနဲ့ပတ်သက်လို့ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကတော့ရေရှည်တည်တံ့ပြီးတော့မျှတတဲ့ဖွံ့ဖြိုးတိုးတက်မှုကိုဖော်ဆောင်ရန်ဆိုတာဟာကျွန်တော်တို့ပါတီရဲ့စီးပွားရေးဆိုင်ရာအခြေခံမူဖြစ်ပါတယ်။
ဒါကြောင့်ပြည်သူပါတီရုံးငန်းတွေကိုပြည်နယ်နယ်တိုင်းဒေသကြီးတွေမှာမကြခင်တိုးချဲ့ဖွင့်လှစ်သွားမှာဖြစ်ပြီးပြည်သူတွေတင်ပြလာတဲ့အခက်အခဲတွေကိုကူညီပြေရှင်းပေးသွားဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ပြည်သူပါတီဒုဥက္ကဋ္ဌဖြစ်တဲ့ဦးမင်းစရာကတော့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးထားရှိသွားမှာဖြစ်ပြီးပုံစံနှမျိုးနဲ့ဆောင်ရွက်သွားမယ်လို့ပြောပါတယ်
။တိုင်းရင်းသားဒန်းတူမဟာမိတ်ဆက်ဆံရေးကိုခိုင်ခိုင်မာမာတည်ဆောက်နိုင်မှတိုင်းသားချင်းချင်းယုံကြည်မှုတွေတိုင်းသားချင်းချင်းချစ်ခင်မှုတွေနောက်ဆုံးရင်းချမ်းရေးကိုကျွန်တော်ဆောင်ရွက်တဲ့ခါမှာလည်းပြည်ပြင်းသောထိရောက်သောလောက်ရည်ပေါ်လာမယ်လို့ကျွန်တော်အမြင်တယ်။ဒါကြောင့်ကျွန်တော်မဟာမိတ်ဆက်ဆံရေးမဟာမိတ်ဆက်ဆံရေးကိုလူကြားကောင်းအောင်ပြောတာတဲ့တကယ်စစ်မှန်သောမဟာမိတ်ဆက်ဆံရေးကိုကျွန်တော်ပါတီကအပြည့်အဝတည်ဆောက်တယ်အောင်စူးစမ်းမယ်ဒီအတွက်ကျွန်တော်ယူရထားပါလို့ကျွန်တော်ထပ်ရှင်းပြချင်ပါတယ်။
ဒီနေ့ကျင်းပတဲ့ပြည်သူပါတီရုံးချုပ်ဖွံ့ဖွဲအခမ်းအနားကိုရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အပါအဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေကခေါင်းဆောင်တွေပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကခေါင်းဆောင်တွေနဲ့ပြည်ညာရေးဝန်ကြီးဟောင်းဦးရထွတ်တို့လည်းတက်ရောက်ခဲ့ကြပါလေ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကတိုင်းရင်းသားပါတီတွေဟာပြည်မအခြေစိုက်နိုင်ငံရေးပါတီတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေနည်းပြီးအခုအစ်စ်တီထောင်နဲ့ပြည်သူပါတီနဲ့တော့ညှိနှိုင်းဆောင်ရွက်မှုတွေရှိလာနိုင်ကြောင်းပြောပါလေ
။ကျွန်တော်တို့တိုင်းနာဒီဘက်ကလည်းဘာဖြစ်လာလဲဆိုတော့ဒီပြည်မကနော်ပါတီကြီးတွေနဲ့ကုလူဆက်ဆံတာပါနေခဲ့တယ်။နေခဲ့တယ်ဒီတစ်ခေါက်တော့ဘာပဲဖြစ်ကျောင်းသားကောင်းဆောင်ဟောင်းနေပေါ့နော်။ဒီနေ့မှာတော့ပါတီကောင်းဆောင်တွေဖြစ်လာတဲ့လူတွေနဲ့အာလက်တွဲလုံနိုင်လိမ့်မယ်လို့တော့ယူဆရတာပေါ့နော်။ဒီလိုပုံကိုရတော့အများကြီးပြောထားတာရှိကြပါလား။ဆိုပါတီတစ်ခုနဲ့တစ်ခုတွေ့ပြီးတော့ဟိုပြောကြမယ်ဆိုတော့ဒါဒီပွဲပြီးတဲ့နောက်ပိုင်းမှာတော့ရှိလာမှာပါเนาะကျွန်တော်တို့ညှိပြီးတော့လောက်ကြဖို့အများကြီးရှိလာမှာ
ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွက်ကတော့ပြည်သူပါတီကခေါင်းဆောင်တွေဟာဒီမိုကရေစီရေတော်ပုံကာလမှာဖမ်းဆီးထောင်ချခံခဲ့ရသူတွေဖြစ်တာကြောင့်ပါတီရဲ့မူဝါဒတွေထဲမှာအာဃာတအမုန်းတရားတွေမလွှမ်းမိုးဖို့တတိထားစေခြင်းတယ်လို့ပြောပါတယ်
အဓိကတော့ဗျာတို့ကတော့88ခနေကတို့ပြည်သူ့တန်းနဲ့မကင်းကွာခဲ့ဘူးနောက်တစ်ခါတို့မှဖြတ်တန်းနေခဲ့တဲ့တမိုင်းမှာတို့တင်ငန်းစာကြီးလည်းရခဲ့တယ်ဟိုယုံကြည်ချက်တွေလည်းခိုင်ခိုင်မာရှိခဲ့တယ်ဆိုတော့ဒါတွေကတို့ရဲ့အားသာချက်တွေပါအဲတခုပဲပေါ့နော်တို့ကပြင်းမဆင်းရဲမှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေအကျဉ်းချမှုတွေနဲ့ကြုံခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီအာဃာတတရားတွေကတို့ရဲ့မူဝါဒတွေမှာလွှမ်းမိုးမသွားဘူးကိုကျွန်တော်လည်းပြောချင်ပါတယ်တိုးတော့ခုချိန်ထိကတော့ဥက္ကဋ္ဌကြီးပါဝင်ဒီပါတီကလူတွေပြောနေတဲ့ထဲမှာတော့တိတ်မထွက်ရဘူးပေါ့တိုးတော့ပါတီကြီးလာတဲ့အခါမှာလှုပ်ရှားမှုများလာတဲ့အခါမှာမျိုးဒီစိတ်မျိုးတွေပြောင်းဝင်လာမှာတော့ကျွန်တော်ဆိုရ
င်မြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ယုံတွေဖြစ်တဲ့ဂျပန်တရုတ်ကိုရီးယားနဲ့ရုရှားအပါအဝင်တန်ယုံ၁၁ခုကတန်အမတ်တွေနဲ့တာဝန်ရှိသူတွေလည်းပါတီရုံးချုပ်ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့ကြပါလေပြည်သူပါတီမှာရှစ်လေးလုံးအရေးတော်ပုံကာလမှာဦးဆောင်ပါဝင်ခဲ့တဲ့ကျောင်းသားကောင်းဆောင်ဦးကိုကိုကြီးကဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပြီးဦးမင်းစေရကဒုဥက္ကဋ္ဌဦးရဲနိုင်အောင်ကအထွေထွေအတွင်းမှုနဲ့ကိုမာကြီးနဲ့ကိုကျော်ကျော်စိုးတို့ကတွဲဖက်အထွေထွေအတွင်းမှုတွေအဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ။